ကျမစုမမရှင်2020ရွေးကောက်ပွဲမှာဂျပန်ရောက်မြန်မာနိုင်ငံသားတိုင်းနိုင်ငံသားခွင့်ရေးနဲ့အညီအားလုံးမဲပေးနိုင်ခွင့်ရဖို့စီစဉ်နေတဲ့အကြောင်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလွတ်တော်တည်တည်အတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကိုလာမယ့်2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာပဲဒီ2020အထွေထွေရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ရုံတွေကကြိုတင်ဆန္ဒမဲပေးခွင့်ရှိသူတွေ၆ထားနိုင်မှုပုံစံ15တွေကိုဒီဇူလိုင်လဇန်ကနေစလို့စတင်ဖြန့်ဝေပေးပြီးဩဂုတ်လနောက်ဆုံးထားဖြည့်သွင်းပေးဖို့တိုက်တွန်းထားပါတယ်။ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံသားတောင်းနဲ့ချီပြီးတော့နေထိုင်တဲ့ဂျပန်နိုင်ငံမှာတော့ဇူလိုင်လ26ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံမှာမြန်မာတန်မတ်ကြီးနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတိုင်းမြန်မာနိုင်ငံသားဖြစ်ကြောင်းသက်သေပြနိုင်တဲ့ဆိုရင်နိုင်ငံသားတို့အခွင့်အရေးနဲ့အညီအားလုံးပါဝင်မဲပေးနိုင်ခွင့်ရရေးမြန်မာတန်ရုံကနေစီစဉ်ပေးနေတဲ့အကြောင်းတမတ်ကြီးကသတင်းစကားပါတယ်လို့ပြောပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မိမိမှာတက်တန်းကုံဆုံးနေသည်ဖြစ်စေနိုင်ငံကူးလက်မှတ်ရှိတဲ့ဆိုရင်လျှောက်ထားနိုင်တယ်လို့နိုင်ငံကူးလက်မှတ်လက်ဝဲမရှိတော့ဘူးဆိုရင်လည်းမိမိရဲ့မှတ်ပုံတင်မိတူတကောက်စင်းမိတူနဲ့တကွမဲပေးခွင့်ပုံစံကိုလျှောက်ထားနိုင်ပါတယ်လို့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်မနေ့ကပေါ့နော်ဂျပန်တိုကျိုတာမန်နဲ့တွေ့ရောက်တွေ့ဆုံဆွေးနွေးပါတယ်မဲပေးတယ်လို့ပို့ဆင်ပြီးအောင်ပေါ့နော်ဂျပန်မှာအမျိုးမျိုးနဲ့ရောက်လာကြတယ်တချို့ကျတော့စာအုပ်တွေမရှိတော့တဲ့လူရှိတယ်တချို့ကျတော့မြန်မာနိုင်ငံသားတန်လျှောက်ထားတဲ့လူရှိတယ်အစကတော့ဒီ passport စာအုပ်ချိမှကလတ်ချက်တွေတော့များတယ်နောက်ပိုင်းကျတော့ဒီကိုယ်စီမှာရှိတဲ့အထောက်အထားတစ်ခုခုရှိုံနဲ့ပေါ့နော်ဒီကောင်ချင်းပုံစံတစ်ချက်တောင်ချင်းမိတူဖြစ်ဖြစ်ကိုယ့်ရဲ့မြန်မာနိုင်ငံကဒီမှာပေါ်နေကိုပြီးတစ်ခုဖြစ်ဖြစ်ကိုမှာတက်တန်းမရှိတော့တဲ့ကိုယ့်ရဲ့ passport ပဲဖြစ်သွေးဒီပုံစံဟာတင်းနေဆိုရင်တော့တိုင်ရောကနေဒီမှာကော်မတီလုံးကိုအကုန်လုံးစဉ်းစားကြပေးဖို့မှာဖြစ်ပါတယ်
ပြည်ပရောက်မြန်မာနိုင်ငံသားတိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နေဥပဒေလမ်းညွှန်ချက်တွေနဲ့အညီမဲပေးနိုင်ခွင့်ရဖို့ဂျပန်ရောက်မြန်မာနိုင်ငံသားတွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဒီတွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးသန်းစွေကလည်းရှင်းပြပါတယ
်ကျွန်မနဲ့ကျွန်တော်တို့မနည်းရဆွေးနွေးရတာတော့ဒီ UCN နေပြီးတော့လေဗမာနိုင်ငံသားတယောက်မဲပေးနိုင်ခွင့်ရှိတဲ့မဲရှင်းနဲ့မှပါတယ်ဆိုတော့ဗမာနိုင်ငံသားတွေအကုန်လုံးကိုပေါ့လေမဲပေးလို့ရအောင်သူတို့ကြိုးစားပြီးဆောင်ရွက်ပါတယ်ဆိုတော့ message ကိုကျွန်တော်တို့ပေးပါတယ်အဓိကကတော့ပုံမှန်15နဲ့ငွေနဲ့ဝင်ရှိတဲ့ message နဲ့ protect ချိမှာတကယ်တကယ်မို့လို့ငွေနဲ့မှာရှိနေတဲ့ identification မှန်ကန်တဲ့ solution တော့သူတို့ UIC ရနေပြီးတော့ဒီလိုမဲပေးပိုင်ခွင့်ပြုမယ်လို့တမကကျွန်တော်တို့ဆွေးနွေးပါတယ်အဲဒါကြောင့်မလို့ဒီမှာရှိတဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကဒီချုပ်တင်မဲပေးတဲ့လူငါကိုလုပ်ကြဖို့လူအပ်တာတွေအကုန်လုံးကိုကျွန်တော်တို့ရနေပြီးတော့ volunteer ဝင်ပြီးတော့ဖြစ်စီပေးတယ်ပေါ့လေအဲ့ဒါဆိုတော့ဒီနှစ်တော့ဂျပန်နိုင်ငံမှာဝယ်မဲပေးမယ်ဆိုတဲ့ရည်တွက်ကတော်တော်လေးကိုများလိမ့်မယ်လို့ကျွန်တော်တို့ခန့်မှန်းသားပါတယ်
ဂျပန်နိုင်ငံတဝန်းနေထိုင်သူမြန်မာနိုင်ငံသားတိုင်းကြိုတင်မဲပေးခွင့်ရနိုင်မှုအထူးသဖြင့်ကမ္ဘာကရောဂါကိုဗစ် -19 ဖြစ်ပွားနေစေအချိန်မှာအသွားအလာကန့်သတ်မှုတွေနဲ့လူစုလူဝေးစုဝေးခွင့်တားမြစ်ချက်တွေကြောင့်မဲလာပေးသူတွေအခက်အခဲကြုံလာရနိုင်တာတွေအတွက်လည်းမဲပေးနိုင်ခွင့်နဲ့နေရာဒေသတွေထည့်သွင်းစဉ်းစားနေကြပါတယ်လို့ဂျပန်ရောက်တိုင်းရင်းသားအဖွဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်ကျွန်တော်ဟိုဒီကားနဲ့သွားမယ်ဆိုရင်6နာရီလောက်ကြာတယ်နာခွေရသူ့ပါတယ်သူတို့မဲယုံခွဲလို့ပို့သူတို့စူးစမ်းနေတယ်တန်ယုံကလေကော်မရှင်တန်ခွင့်ပြုချက်တော့တောင်းထားတယ်လို့ပြောတယ်ဒီဟိုကိုက်ရိုးဆိုတာကတော့လင်းစီမပဲလာရတဲ့ညာမျိုးရှိတယ်သူတို့မဲယုံကိုလေအဲ့လိုသူတို့ခက်ခဲတယ်မဲပေးခြင်းမျိုးရှိတယ်ဥပမာအိုခီနာဝါဆိုတာလည်းပြီးတဲ့ကျုံလို့ကျုံလို့ဖြစ်တယ်သူတို့လည်းညနေလာမရတဲ့ညာဖြစ်တယ်အဲ့လိုညာတွေလည်းမဲပေးခြင်းမျိုးရှိတယ်ဆိုတာကျွန်တော်လည်းသိရတယ်အဲသူတို့ဒီအတွက်သင်္ကားတဲ့အနေနဲ့တန်ယုံကနေပြီးတော့မှရောကော်မရှင်ကိုတင်ပြထားတာရှိတယ်အဝေးရောက်သူတို့ဒီစာတိုင်းစနစ်နဲ့မဲပေးနိုင်အောင်ပေါ့နော်အဲ့ဒါလည်းစူးစမ်းနေတယ်2015ပေါ့မှာကျွန်တော်မဲပေးနိုင်လို့100ကျော်လေးပဲရှိတယ်။ဆိုတော့ဂျပန်မှာရောက်နေတာကျွန်တော်တောင်းခံရှိတယ်ဒီကျွန်တော်ခင်ဗျဒီ2020မှာတော့ဒီဆော့မှုတွေအများကြီးရှိတာတော့ဟိုပိုပြီးမဲပေးနိုင်ကြလိမ့်မယ်လို့တော့ပြောလင်းပါတယ
်။ဒီလိုမျိုးကြိုတင်မဲပေးနိုင်ခွင့်ပုံစံ15တွေလျှောက်ထားနိုင်မယ်လို့တကယ်လို့မြန်မာနိုင်ငံအတွင်းမှာမိမိတို့နေထိုင်ခဲ့တဲ့သက်ဆိုင်ရာမြို့နယ်ရက်ွက်ကြီးရွာမဲဆန္ဒနယ်တွေမှာဒီဇူလိုင်လ25ရက်နေ့ကစတင်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စာရင်းမှာမပါဝင်ခဲ့ဘူးဆိုရင်မဲပေးခွင့်ရမှာမဟုတ်လို့ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာမဲစည်းပါမပါကိုလည်းအထူးသတိထားစစ်ဆေးကြဖို့ဦးသက်ဆွေကတိုက်တွန်းပါတယ
်။25တင်တဲ့လူဝင်တွေနဲ့ပတ်သက်ပြီးတော့လေကျွန်တော်ဒီဂျပန်နိုင်ငံမှာလောက်ရမယ့်အပိုင်းဗမာနိုင်ငံမှာလောက်ရမယ့်အပိုင်းကိုကျွန်တော်နှစ်ပိုင်းခွဲပြီးတော့ကျွန်တော်ဒီမှာအားလုံးပြည့်အောင်ပေါ့အဲ့ဒီကောင်ဆင်းရှင်းတဲ့လိစ္ဆာမှာကိုယ့်ရဲ့ဓမ္မနဲ့အဲ့မှာမဲရှင်းပါပါလိမ့်မယ်တကယ်လို့အကြောင်းကြောင်းကြောင့်မှန်ရင်ဖြစ်ပြီးတော့မတားခဲ့ပြီးရှိတော့ဒီ UIC ရနေပြီးတော့ဥပဒေပြဌာန်းရတယ်ချက်ချင်းဒီကျေးရရက်ွက်ဒီရုပ်ကွဲကော်မရှင်ရုံးမှာဖြစ်ချင်းသားပြီးပြင်ဆင်ချက်ချင်းကျွန်တော်လုပ်လို့ရပါတယ်အဲ့ဒီပုံစံအနေနဲ့ပြင်ဆင်ချက်ကိုကျွန်တော်တင်ရပါမယ် အဲကြောင့်မို့ဗမာနိုင်ငံမှာရှိတဲ့ရေကောက်ပွဲကော်မရှင်ကအဲပြန်ပြီးတော့ပြင်ဆင်ပြီးပါလိမ့်မယ်ဒုတိယကိမဲဆင်းကိုထုတ်ပြန်ကြည့်ရပါလိမ့်မယ်ဒီကထုတ်လိုက်တဲ့ပုံစံဆက်ကနေဗမာနိုင်ငံမှာမဲဆင်းတဲ့မှာခုနကပါလာပြီဆိုလို့ရှိရင်တော့ဒါဒီလူကအဲမလွဲမသွေမပြေပဲဝင်ရှိပြီလို့ကျွန်တော်ယူဆရမှာဖြစ်ပါတယ်
အခုဆိုရင်တော့ဇူလိုင်လ15ရက်နေ့ကနေဩဂုတ်လ5ရက်နေ့ည12နာရီအချိန်ထိသတ်မှတ်ကာလအတွင်းကြိုတင်မဲတွေပေးနိုင်မှုမြန်မာနိုင်ငံသားတွေရဲ့ဖြည့်ဆွတ်ပုံစံတွေကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးတွေကစူးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုသတ်မှတ်ချက်အမိပေးပို့သွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့သက်ဆိုင်ရာနိုင်ငံတွေအလိုက်ကြိုတင်ဆန္ဒမဲပေးမဲ့ကျင်းပမဲ့နေ့ရက်နဲ့အချိန်တွေကိုထပ်မံအကြောင်းကြားအသိပေးသွားမှာဖြစ်တယ်လို့ပြည်ပနိုင်ငံအခြေဆိုင်မြန်မာနိုင်ငံဆိုင်ရာတန်ရုံးတွေဘက်ကလည်းထုတ်ပြန်ကြေညာထားပါတယ်ရှင်။ကျွန်မစုမမ